အဲ့အစ္စလမ်ဆွေးနွေးအဖွဲ့ကိုတက်ခတ်နေတဲ့စစ်စင်ရေးမှာတူရကီနိုင်ငံကထူးထူးခြားခြားတွန်းမြင့်ပါဝင်လာရမှာစီးရီးယားနိုင်ငံကစစ်သွေးကြွပြစ်မှတ်တွေကိုလေကြောင်းကတက်ခတ်ခဲ့ပါရဲ့ဒီကနေ့စောပိုင်းမှာပဲတူရကီနိုင်ငံအရှိတောင်ပိုင်းကဒီယာပါကီယာမြို့ပေါ်နဲ့ဆင်လွတ်လိုက်တဲ့ F-16 တိုက်လေယာဉ်သုံးစင်းကတူရကီနယ်စပ်ကကီလစ်မြို့ကိုဖျက်ချော်ပြီးစစ်သွေးကြွတွေကိုတက်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာခဲ့တာပါအဲ့စစ်သွေးကြွရဲ့ဌာနချုပ်ရုံးနေရုံးနဲ့စုဝေးရနေရာတစ်ခုကိုပြစ်မှတ်ရှိရာလူလူချင်းရွယ်နယ်နဲ့ဘုံလေးလုံးနဲ့ချဲချပြီးခြေဆိုင်စခန်းကိုဘေးမတည်ရမခပြန်လာနိုင်ခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်အာမက်ဒါဘူတိုဂလူကတော့တူရကီနိုင်ငံကိုတက်ခတ်နေတဲ့လူရွက်တွေကိုမျက်နှာလွှတ်ထားမှာမဟုတ်ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဒီကနေ့မနေ့ပိုင်းမှာပဲအစိုးရရဲ့အမိန့်နဲ့တူရကီစစ်တပ်ကပြစ်မှတ်တွေကိုအတိအကျရှာဖွေချေမှုန်းနိုင်ခဲ့တယ်လို့လည်းဝန်ကြီးချုပ်ကပြောကြားသွားပါတယ်။တူရကီနယ်စပ်မှာခြိမ်းခြောက်မှုတွေနဲ့ကြုံရတဲ့ဆိုရင်တူရကီစစ်တပ်အနေနဲ့အကြောင်းကြားစရာမလိုပဲလိုရရင်လိုရတယ်လို့တုံ့ပြန်တက်ခတ်ဖို့လုပ်ပိုင်ခွင့်အပြည့်အဝပေးထားတယ်လို့လည်းပြောဆိုခဲ့တာပါ။အင်းဒီစီရီးယားနိုင်ငံကအဲစစ်သွေးကြွတွေပေါ်တူရကီနိုင်ငံကလေကြောင်းကတက်ခတ်တာဒါပထမဆုံးဖြစ်ပါတယ်ဒီကနေ့မှာပဲနိုင်ငံတော်ကနေရာတော်တော်များများမှာအဲစွေးရောက်တွေနဲ့ဂါဒစ်စစ်သွေးကြွတွေကိုအယုံတက်ချင်စီးနှင်းရှာဖွေမှုတွေအတွင်းလူပေါင်း250တယောက်ကိုဖမ်းဆီးခဲ့ကြောင်းလည်းတူရကီအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်အစ္စတန်ဘူလ်မြို့တော်ကနေရာပေါင်း100ကျော်မှာလည်းရဲရင်တွေအကူအညီနဲ့လုံခြုံရေးအရာရှိ9000လောက်ကစီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်